ဟုတ်ကဲ့ဦးသိန်းတရောင်တို့ဒီပြည်ထောင်စုဒီမိုကရေစီပါတီကဒီ2017အကျိုးဆိုပြီးတော့အထူးကြေညာချက်တရထုတ်ပြန်ပါတယ်အဲဒီထဲမှာဗိုလ်ချုပ်မူကြီးတန်းချွေနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံပြီးတော့နှစ်ဖက်ညှိနှိုင်းသင့်တယ်လို့လည်းဖော်ပြထားတွေ့ရပါတယ်ဒီကြေညာချက်ဟုတ်ကဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့ပါတီသဘောထားအဲနည်းနည်းလောက်ရှင်းပြပေးပါလားခင်ဗျာ
ဒါကျွန်တော်တို့ပြည်ထောင်စုဒီမိုကရေစီပါတီရဲ့ယနေ့ဖြစ်စက္ခမြန်မာနိုင်ငံရေးနဲ့အနာဂတ်မြန်မာနိုင်ငံရေးပေါ်မှာကျွန်တော်တို့ရဲ့ဟိုယုံကြည်တဲ့နိုင်ငံရေးလုပ်ငန်းစဉ်တွေသဘောထားအမြင်တွေကိုကျွန်တော်တို့ထုတ်ပြန်တော့ခင်ဗျာ
ဟုတ်ကဲ့အခုဒီထဲမှာတွေ့ရတာပေါ့နော်ရွေးကောက်ပွဲရလဒ်ကိုကျင်းပမှုမရှိဘူးကျင်းပဖွဲ့မရှိဘူးလို့ပြောတယ်နောက်ပြီးတော့တခါလွတ်တော်နိုင်ငံရေးကိုဆက်လုပ်သွားမယ်လို့ဆိုရဲဒီချက်ကအထူးသဖြင့်ဘာကိုဆိုလိုချင်တာလဲဗျာ
ဘာကိုဆိုလိုတာလဲဆိုတော့ဒါရွေးကောက်ပွဲကဒါမြန်မာပြည်သူပြည်သားတွေလည်းအားလုံးအပြည့်ပဲလေလွတ်လပ်ပြီးတရားမျှတမှုဘယ်လောက်ရှိတယ်မရှိဘူးဘယ်လောက်ထိလက်ခံနိုင်မယ့်အတိုင်းအတာရှိတယ်ကျင်းပဖွဲ့ရှိတယ်မရှိဘူးဆိုတာအားလုံးသိတယ်လို့ပဲကျွန်တော်တို့ကလည်းဒီရွေးကောက်ပွဲရလဒ်ဟာကျွန်တော်တို့ပါတီအတွက်ကျင်းတဲ့ဖွယ်မရှိပေမဲ့ပေါ့နော်ကျင်းပသွားတဲ့လှုပ်သွားတဲ့ရေကောက်ပွဲလှုပ်သွားတဲ့အဲကိစ္စတွေဟာကျင်းတဲ့လောက်မရှိပေမဲ့ဒါပေမဲ့ဒီရလက်ကထွက်ပေါ်လာတဲ့ထွတ်တော်နိုင်ငံရေးတော့ကျွန်တော်တို့ဟာတရားဝင်နိုင်ငံရေးပါတီဖြစ်တဲ့အတွက်ပြည်သူ့အကျိုးစီးပွားကိုရှေ့ရှုပြီးဆက်လက်ဆောင်ရွက်သွားမယ်လို့ဒါကျွန်တော်တို့ဆုံးဖြတ်တဲ့အကြောင်းကိုကျွန်တော်တို့ဖော်ပြတာပါ
။ဟောနောက်တစ်ချက်ကစီးပွားရေးပိတ်ဆို့မှုတွေပေါ့ဗျာနိုင်ငံတကာအရေးယူပိတ်ဆို့ထားတာတွေကပြန်ပြီးတော့ရုပ်သိမ်းမှုလိုတယ်လို့ကြေညာတာတွေ့ရပါပြီဗျ။ဟိုနိုင်ငံရေးပါတီတခုအနေနဲ့ဘယ်လိုအမြင်သဘောထားရှိလို့ပါလဲခင်ဗျာ
။စီးပွားရေးပိတ်ဆို့မှုကတော့ဗျာကျွန်တော်တို့ရဲ့အတိုင်းအတာအတွက်ကိုဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ကိုတကောင်ကအထောက်အကူမဖြစ်ဘူးဗျ။အဲ့ဒါကြောင့်မို့ကျွန်တော်တို့ဟာဟာလားစီးပွားရေးပိတ်ဆို့မှုကမြန်မာပြည်သူတွေပဲထိထိဒါမှမဟုတ်စစ်တပ်ကခေါင်းဆောင်တွေပဲထိထိဘယ်သူထိထိမထိထိအဓိကအားဖြင့်ဒီစီးပွားရေးပိတ်ဆို့မှုကမြန်မာနိုင်ငံမှာဒီမိုကရေစီဖြစ်ပေါ်ပြောင်းလဲရေးနဲ့ပြည်သူအကျိုးစီးပွားကိုအထောက်အကူမပြုတဲ့အတွက်ကျွန်တော်တို့ကဒါဟာတော့ကျွန်တော်တို့မထောက်ခံနိုင်ဘူးအဲ့အတွက်ကြောင့်မလို့ရုပ်သိမ်းတင်တယ်ရုပ်သိမ်းတာမသိမ်းတာတော့ဒါလုတ်တဲ့လူတွေရဲ့ကိစ္စပေါ့ဗျာဒါပေမဲ့ကျွန်တော်တို့ကတော့ပြက်ပြက်သားသားသဘောထားပြီးဖို့လိုတယ်ဆိုတဲ့အတွက်ကြောင့်ကျွန်တော်တို့ကဒါကျွန်တော်တို့ပါတီနေနဲ့တရားဟုတ်ဒါကျွန်တော်တို့မထောက်ခံနိုင်ဘူးရုပ်သိမ်းသွားတင်တယ်ဆိုပြီးကျွန်တော်ကပြက်ပြက်သားသားသဘောထားပေးတာပါဗျာ
ဟုတ်ကဲ့ခင်ဗျာနောက်ဆုံးအချက်ကတော့ဒီဗိုလ်ချုပ်မူကြီးတန်းရွှေနဲ့ဒေါက်တာဆန်းစုကြည်တို့ဒီနှစ်ဖက်ညီနိုင်တွေ့ဆုံနိုင်မယ်ဆိုရင်ဒီမြန်မာနိုင်ငံကငင်းချိုင်းရဲ့နဲ့ဖွံ့ဖြိုးတိုးတက်လမ်းကြောင်းပေါ်အလင်းမြန်ရောက်မယ်ဆိုတော့ဦးသိန်းတရောင်တို့ဒီပြည်အောင်စုဒီမိုကရေစီပါတီအနေနဲ့ဗိုလ်ချုပ်မူကြီးတန်းရွှေနဲ့ဒေါက်တာဆန်းစုကြည်တွေ့ဆုံဆွေးနွေးရေးနဲ့ပတ်သက်ပြီးတော့သဘောထားဘလောက်အထိကြည်ကြဲမြတ်မြတ်မြင်ပါလဲခင်ဗျာ
ကျွန်တော်တို့မြင်တာကဗျာဒီဘက်ကလည်းရုမတ်တိုင်းအကောင့်တွေဖော်နေပေါ့ဗျာရုမတ်တိုင်းအကောင့်တွေဖော်တဲ့အခါမှာဟာလားခြေကံဥပဒေရဲ့လွတ်တော်ရဲ့စိုးရတဲ့ပေါ်ပေါက်လာတာဒါပေမဲ့လည်းဒီတစ်ခုတည်းကိုပဲဇောင်းပေးပြီးတွားနေပြီးတော့အလို့သားပြန်လဲဆက်ပြေးမှာဒေါက်တာဆန်းစုကြည်တို့လည်းမတွေ့ဘူးမပါဝင်လာနိုင်ဘူးဆိုရင်တော့တိုင်းပြည်ရဲ့ငြိမ်းချမ်းစွာဖွံ့ဖြိုးတိုးတက်ရေးအတွက်ကိုဒီကောင်ကအနောက်ရှက်ဖြစ်နေဦးမှာပဲပြဿနာတွေမကြည်လည်ဦးမှာမဟုတ်ဒါကြောင့်မို့လို့နှလန်းသွားကိုတပြိုင်တည်းလုပ်အောင်ဗျာတစ်ဖက်ကလည်း road map ကို counter ပေါ်တယ်လို့တစ်ဖက်ကလည်းနိုင်ငံရေးအင်အားစုဒီမိုကရေစီအင်အားစုအားလုံးဟာတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးပြည်လဲပြည်မြေရေးမှာပါဝင်လာနိုင်မှုဆိုလို့ရှိရင်အရေးကြီးဆုံးကတော့ဒေါက်တာဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးတက်ရှင်နဲ့တွေ့ပြီးတော့တစ်ဖက်တွေ့ပြီးတော့တွေ့ဆုံညီနိုင်ဆွေးနွေးနိုင်မယ်ဆိုရင်တော့ဒါကျွန်တော်တို့နိုင်ငံဟာငြိမ်းချမ်းစွာဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းပေါ်အမြန်ရောက်ရှိနိုင်မယ်လို့ကျွန်တော်ယုံကြည်ရတဲ့ကျွန်တော်အဲ့ဒါကိုထုတ်ပြန်ခြင်းဖြစ်ပါ
ဟုတ်ကဲ့ပါဦးသိန်းတယောက်အခုလိုဖြေပေးတာကျေးဇူးတင်ပါခင်ဗျာ
ဟုတ်ပါရောပါရောပါ